ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရေဘေးနဲ့စူးစိုးရွေးဝါးကြုံခဲ့ရတဲ့ချင်းပြည်နယ်ဟာခါမြို့မှာမြေပြိုကျမှုအန္တရာယ်ကကြီးမားလို့ရက်ွက်အများအပြားကိုအရေးပေါ်ပြောင်းရွှေ့ဖို့လှုံ့ဆော်နေရပါတယ်။ပညာရှင်တွေရဲ့အကြံပြုချက်နဲ့လက်တလောမြေပြိုနေတဲ့ရက်ွက်တွေနဲ့အန္တရာယ်ရှိတဲ့အပိုင်းတွေကိုဦးစားပေးရွှေ့ပြောင်းမယ်လို့ပြည်နယ်အစိုးရကပြောပါတယ်။အခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုမိုးစောကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လကအဆက်မပြတ်ရွာသွန်းခဲ့တဲ့မုတ်တုံမုံနဲ့မုံတန်းကြောင့်မြမပြည်တဝါမှာရေကြီးရေရှမ်းနာတွေဖြစ်ခဲ့တယ်လို့ချင်းပြည်နယ်အနှံ့မှာလည်းမြေပြိုပြီးလမ်းတဒအဆောက်အုံတွေပြိုကျပျက်စီးတာတွေဖြစ်ခဲ့ရမှာဟာခါမြို့မှာတော့နေအိမ်တွေရာနဲ့ချီပြီးပျက်စီးခဲ့ပါတယ်ဒီလိုမြေပြိုပြီးနေအိမ်တွေပျက်စီးခဲ့တဲ့နောက်ဟာခါမြို့ဘူမိဗေဒအခြေအနေကိုလေ့လာဆန်းစစ်ပြီးပြောင်းရွှေ့ရေးအတွက်ပြည်နယ်အစိုးရကပြင်ဆင်နေကြောင်းချင်းပြည်နယ်အစိုးရဗန္ဒာရေးဝန်ကြီးဦးနန်းစမုံကပြောပါတယ်
ဒီနေ့ပတ်သက်လို့တော့မနေ့ကဘူမိဗေဒပြည်နယ်ရှင်ကလေးဦးတလေးရောက်လာတယ်အဲလေးဦးကဒီကလေးကနေဖလမ်ဟာခါတလာတော့သူဟာခါရောက်ရင်အစိုးရဖွဲ့နဲ့ပြည်ပြီးတော့အစိုးရဖွဲ့ကနေဘယ်နေရာဘယ်နေရာဒီအာလုံးတဲ့ဆိုတာသူတို့နဲ့တိုက်တင်ပြီးတော့ကျွန်တော်တို့ကရှင်းတဲ့နေရာတွေကိုသူတို့နဲ့ကြည့်မယ်ကြည့်ပြီးမှဘယ်နေရာမှာနေရာထားကြည့်မယ်ဆိုတာသိရမယ်ပေါ့နော်
လောလောဆယ်မှာတော့တမျိုးလုံးပြောင်းရွှေ့ဖို့တဲ့နေလို့မဖြစ်တဲ့နေရာတွေကိုအရင်ပြောင်းရွှေ့ဖို့ပြင်ဆင်နေကြောင်းလည်းဆက်ပြောပါတယ
်အဓိကကတော့ဟိုလက်ရှိတင်ပြူတဲ့ဟာလေးယာယီတဲ့ဟာလေးနောက်မနီတင်းတဲ့ဟာတွေတော့အရင်ပြောင်းရမှာပေါ့နော်နည်းနည်းခံတာပြီးတယ်ဆိုတဲ့နေရာမျိုးတော့ဟိုလောလောဆယ်ပြန်ပြောင်းချင်မှပြောင်းမှာပေါ့ဒါမဲ့ရည်စည်အတွက်တော့အားအားတွေလည်းဟိုကျန်တဲ့မနီတဲ့အနေထားတွေလည်းရှိတဲ့နေရာတွေလည်းရှိပါတယ်။တမျိုးလုံးတော့မဟုတ်ပြီးပါဘူး။တမျိုးလုံးတော့မဟုတ်ဘူး။ဟိုအန်ရယ်ရှိတဲ့နေရာတွေကိုတော့ပြောင်းကိုပြောင်းရမှာပါ
။ပြည်နယ်အစိုးရရုံးကတာဝန်ရှိသူတဦးကတော့ဘူမိဗေဒပညာရှင်တွေလေ့လာပြီးဟာခါမြို့မှာဆက်လက်နေထိုင်ဖို့မတင်ဘူးလို့သုံးသပ်ရင်တမျိုးလုံးပြောင်းရွှေ့ဖို့လည်းဖြစ်လာနိုင်ကြောင်းနဲ့ဒီလိုပြောင်းရွှေ့ဖို့လိုအပ်လာရင်ပြည်နယ်လွှတ်တော်မှာတင်ပြဆုံးဖြတ်ချက်ရယူမှာဖြစ်ကြောင်းပြောပါတယ်။ဟာခါမြို့ကန်တူကတော့အခုလိုပညာရှင်တွေလာရောက်လေ့လာတာကိုကြိုဆိုကြောင်းပြောပါတယ်
။ဘူမိပညာရှင်တွေအဲ့လိုလာတာကျွန်တော်တို့လည်းဝမ်းသာပါတယ်ဟုတ်တယ်။သူတို့ကပညာရှင်တွေဆိုတော့မြေကြီးရဲ့အခြေအနေကိုရှိမှဘလောက်ထိခံနိုင်မလဲပေါ့ဘလောက်ထိအန္တရာယ်ရှိတယ်ပေါ့အဲ့လိုမျိုးစမ်းသပ်ပြီးတော့စစ်ဆေးပေးတာကျွန်တော်တို့အတွက်လည်းဟောပေါ့စိတ်ထင်းမှပူပြီးတော့ချမ်းသာတာပေါ့နော်
ဟာခါမြို့မှာမြေပြိုရာကြောင့်ဒုက္ခသည် 9,000 ကျော်လောက်ဟာမြို့ပေါ်ကဖျားကျောင်းတွေစာတင်ကျောင်းတွေနဲ့ကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေကြပါတဲ့ဒီရက်ပိုင်းမှာတော့ဟာခါကလေးလန်ပြန်ပွင့်သွားပြီးကားငယ်တွေစတင်ပြေးဆွဲနေပြီဖြစ်ပါတဲ့စူးစူးဝါးဝါးပျက်စီးခဲ့တဲ့ဟာခါကံကောလန်းကိုတော့ပြင်ဆင်နေစေအခြေအနေမှာရှိပါတယ်